အနာရပြည်တော်စုချန်းခါရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီနှင်းပြဿနာတွေဟာလွတ်တော်အထိရိုက်ခတ်လာမလားလို့ဆိုရင်ညှိကြချိန်မှာပဲအမျိုးသားလွတ်တော်အစည်းအဝေးတွေကိုဒီကနေ့ရှင်းနာလိုက်ပြီးဖြစ်ပါတယ်။ရေးပေးနဲ့လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်ဖို့ဆိုပြီးချန်းခါရင်ပါတီအမတ်တို့ကအရေးကြီးအဆိုကိုမနေ့ကလွတ်တော်နှစ်ရက်စလုံးမှာတင်သွင်းခဲ့ပြီးတဲ့နောက်အမျိုးသားလွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ရက်ဆန်းလိုက်တာဖြစ်ပါတယ်။နေပြည်တော်မှာသတင်းယူနေတဲ့ VOE သတင်းတောက်မတ်မေခါကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့အမျိုးသားလွတ်တော်ကျင်းပတဲ့ဒုတိယနေ့အစမှာဒီအဆိုကိုမဲခွဲဆုံးဖြတ်ချက်အရအခုလိုရန်နာတာပါဒီလိုရန်နာဖို့ပြည်ခိုင်ပြိုးပါတီဝင်အမျိုးသားလွတ်တော်အမတ်တွေဖြစ်တဲ့ဦးကြည်ထွန်းနဲ့ဒေါက်တာဝင်းမြင့်အောင်တို့ကတင်ပြခဲ့တာပါဒီအပေါ်မှာအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကကန့်ကွက်ခဲ့ပါတယ်ဒီလိုကန့်ကွက်ခဲ့ပေမဲ့မဲခွဲဆုံးဖြတ်မှုအရအမျိုးသားလွတ်တော်ရန်နာဖို့အတိဖြစ်သွားတာဖြစ်ပါတယ
်ကျွန်တော်တို့ဒီကားတွေမှာခုနေတဲ့စီးရီးဒီလိုလိုမှန်းကြီးဆွေးနွေးကြတယ်ဒီအောင်သူတို့ကဆွေးနွေးကြတယ်ဆောက်ဆံကြတယ်ပြောတာဒီလိုများကျွန်တော်တို့ကတော့လုပ်လို့ရတယ်ကျွန်တော်တို့ရွေးကောက်ပွဲကိုယ်စားလှယ်ဆိုရလို့ရှိတယ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့ကစားချပြီးလုပ်ရကိုယ်စားလှယ်လုပ်ပါလိမ့်မယ်ကျွန်တော်တို့ဒီတော့တော်တော်များများလုပ်ရတာကျွန်တော်တို့ကိုယ်စားတက်လို့ရတာကျွန်တော်တို့ကိုယ်လည်းစားတက်လို့ရတာလုပ်ဖြစ်အဲ့တော့ဒုသာတော်ချက်ပြီးတော့ပြည်အောင်သူတို့ကခွင့်တိုင်ပါလားပြည်အောင်သူတို့ကတက်တော်ဦးသားဆိုတဲ့ချက်ကလည်းကျွန်တော်တို့လုပ်တယ်အဲ့တော့တိကျမှုမရှိဘူး
အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကခုလိုကန့်ကွက်ခဲ့တာဖြစ်ပါတယ်။အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကတော့အရေးပေါ်အစည်းအဝေးကော်မတီအစည်းအဝေးတွေဆက်လက်ရှိနေအောင်မှာဖြစ်ပေမဲ့လွတ်တော်ကိုတော့ရွေးကောက်ပွဲအပြီးမှသာဆက်လက်ခေါ်ယူဖို့စီစဉ်ထားတယ်လို့ပြောပါရယ်။ဒီလိုအမျိုးသားလွတ်တော်ကရန်နာလိုက်ပေမဲ့ပြည်တော်စုလွတ်တော်ကရန်နာမှုမရှိတဲ့အတွက်အမျိုးသားလွတ်တော်ကိုယ်စားလှယ်တွေအနေနဲ့လွတ်တော်ဆက်လက်တက်ရောက်နေရအောင်မှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့ဒီရန်နာမှုကအာဏာရပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီတွင်းပြဿနာတွေကနေရိုက်ခတ်မှုတစ်ခုလို့သုံးသပ်မယ်ဆိုရင်သုံးသပ်နိုင်ကြောင်းသူကပြောပါတယ
်။တွင်းတဲ့ပုဂ္ဂိုလ်အားလုံးကဒီကံကျိုးပါတီကကြီးပဲဖြစ်နေတာကလည်းထူချပါတယ်။အဲ့တော့လွတ်တော်နှစ်ရက်ကိုနားဖို့ကြိုးစားတယ်။မြို့သားလွတ်တော်ဖက်မှာနားဖို့အတွက်မေးလုံလောက်သွားတယ်။ဒါပေမဲ့ပြည်သူ့လွတ်တော်ဖက်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌကြီးကရန်နာစီခြင်းတဲ့သဘောမတွေ့ဘူး။ဆက်ပြီးတော့လုပ်เสียဥပဒေကျမ်းတွေရှိတယ်။အဲဆိုရဖွဲ့ကတည်သွင်းထားတဲ့ဥပဒေတွေကလည်းရှိနေပြန်တယ်။အဲဒါကြောင့်အများပြည်သူအကျိုးဟာအဆက်တော်ဆက်လီပတ်တင်ရစီလိုတပုံးနဲ့နော်ကျွန်တော်တို့ဟိုဥဆောင်သွားတယ်ဖြစ်ပါတယ်။အဲတပ်တော်လေးပဲကျွန်တော်ကလည်းတော်တော်ကိုဘာကြောင့်ဆွတ်တော်ကိုရနာစေချင်တာလဲ။နော်ဘာကြောင့်ဆွတ်တော်ကိုမရနာပြီနဲ့ဆက်လက်လီပတ်စေချင်ပါလဲဆိုတော့အမေကောင်ရဲ့အဖြေကတော့တော်တော်လေးတုံ့တက်ပြီဖို့လို့မရှိ
လွတ်တော်ကျင်းပမှုရက်ဆိုင်ဖို့အတွက်လွတ်တော်နေရစလုံးမှာတက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေကတင်ခဲ့ပေမဲ့အမျိုးသားလွတ်တော်တခုတည်းသာရန်နာခဲ့တာပါပြည်သူလွတ်တော်မှာတော့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကအစိုးအပေါ်မှာလွတ်တော်ဥက္ကဋ္ဌအဆုံးဖြတ်နဲ့ဆင်ခြင်ရမှာဖြစ်တဲ့အတွက်အစိုးအပေါ်မှတ်တမ်းအနေနဲ့သာထားဖို့ဆုံးဖြတ်လိုက်ပါတယ်ဒီအပြင်လွတ်တော်ကိုအမြန်ဆုံးပြီးအောင်လှုပ်ဆောင်မှာဖြစ်ပေမဲ့အစိုးကြောင့်ရန်နာဖို့မရှိကြောင်းပြောဆိုထားပါတယ်ဒါကြောင့်ပြည်သူလွတ်တော်နဲ့ပြည်အောင်စုလွတ်တော်ကတော့ဆက်လက်ကျင်းပနေအောင်မှာဖြစ်ပါတယ်ပြည်အောင်စုလွတ်တော်မှာလွတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်ပြီးဆွေးနွေးဖို့လှုပ်ဆောင်နေတာကြောင့်အမျိုးသားလွတ်တော်ကိုယ်စားလှယ်တွေကလွတ်တော်တက်နေရဆဲဖြစ်ပါတယ်ဒီဥပဒေကြမ်းဟာပြည်သူလွတ်တော်ကိုအမျိုးသားလွတ်တော်မှာပါအသေးစိတ်ဆွေးနွေးပြီးဖြစ်ပါတယ်ပြည်အောင်စုလွတ်တော်မှာလည်းဒီအဆိုဟာဆွေးနွေးပြီးဖြစ်ပါတယ်ဒါပေမဲ့ဒီအဆိုကိုအမျိုးသားရင်ကြားစီရင်နဲ့တိုင်းရင်းသားစည်းလုံးညီညွတ်မှုအတွက်ခိတဆိုင်ငံ့ထားတာဖြစ်တာကြောင့်ဥပဒေအနေနဲ့ထွက်ပေါ်လာခြင်းမရှိခဲ့တာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်။ဒါပေမဲ့ပြည်တော်စုရေကောက်ပွဲကော်မရှင်ကဒီဥရေကျန်းကိုအမြန်ဆုံးပြဋ္ဌာန်းဖို့တိုက်တွန်းလာကြောင့်ခုပြန်လည်ဆွေးနွေးရမှာပါ။ဒီကနေ့မှာတော့ဒီဥရေကျန်းနဲ့ပတ်သက်ပြီးပြည်တော်စုလွတ်တော်နိုင်ငံကသူရဦးရွှေမန်းကမနှက်ဖြန်မှာဒီဥရေကျန်းကိုဆက်လက်ဆွေးနွေးသင့်မသင့်ကိုဆွေးနွေးဆုံးဖြတ်ပြီးအတည်ပြုမှာဖြစ်ပါတယ်။ဒီမှာဆက်လက်ဆွေးနွေးသင့်တဲ့အရေးအတွက်များမှသာဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်တော်စုလွတ်တော်ဥရေကျန်းပူပေါင်းကော်မတီကတော့ဒီဥပဒေကိုအလင်းစလို့အတီမပြုတ်ဖို့တင်ပြထားပါတယ်